မြန်မာနိုင်ငံရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့နှိပ်စက်ညှဉ်းပန်းမှုတွေရှိနေတယ်ဆိုတဲ့တိုင်ကြားချက်တွေကြောင့်ဒီကိစ္စအပေါ်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတရားလုံဆောင်ဖို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မဟာမင်းကြီးMrs. Navi P. Lee ကဇူလိုင်လ28ရက်နေ့ကတောင်းဆိုလိုက်ပါတယ်။ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးယုံကလည်းရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြသူတွေ8000လောက်ရှိနေပြီးဒီ IDP အများစုဟာဒုက္ခသည်စခန်းတွေထဲမှာနေထိုင်နေကြပြီးတော့သူတို့အတွက်ရက်ဖြစ်တဲတွေကိုလေကြောင်းကနေပို့ပေးနေတယ်လို့ပြောပါတယ်။ရှေ့သတင်းပိုင်မြန်မာနိုင်ငံဆန်ရကုလသမဂ္ဂရဲ့လူ့ခွင့်ရေးကိုယ်စားလှယ် Thomas O'Hagan တနာကိုမြန်မာနိုင်ငံရခိုင်ပြည်နယ်ကိုလာရောက်ခွင့်ပြုတဲ့မြန်မာဆိုရရဲ့ဆုံးဖြတ်ချက်ကိုလည်းမဟာမင်းကြီး Mrs. Navi P. Lee ကကြိုဆိုလိုက်ပါတယ်။ဒါပေမဲ့ဒီလို Mr. Quintana မြန်မာနိုင်ငံကိုသွားရောက်ခြင်းကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတရားလုံဆောင်ရေးနဲ့အလဲအလှယ်အစားထိုးဖို့မဟုတ်ဘူးလို့လည်း Mrs. P. Lee ကဆိုပါတယ်။အိုးအိမ်စွန့်ခွာထွက်ပြေးနေကြသူတွေဟာနေရက်ကိုပြန်သွားကြဖို့ကိုတိတ်ကြောက်ရွံ့နေကြတယ်လို့ UNHCR ရဲ့အုံရဲ့ပြောရေးဆိုခွင့်ရှိသူ Edrich Mehisik ကပြောဆိုပါတယ်။မြန်မာနိုင်ငံမှာလူနည်းစုလူမျိုးစုတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးတဲ့ဥပဒေတွေထားရှိရတဲ့အတွက်မကြသေးခင်ကပဲပြည်သူ့လွတ်တော်မှအာဏာရပြည်ခိုင်ဖြိုးပါတီကတင်သွင်းခဲ့တဲ့အဆိုကိုအထိုက်အခံနိုင်ငံရေးကောင်ဆောင်ဒေါက်တာဆန်းစုကြည်ကထောက်ခံဆွေးနွေးခဲ့ပါတယ်။မြန်မာအစိုးရတက်ဟာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေအများအပြားလှုပ်ဆောင်နေပြီမဲ့နိုင်ငံရဲ့အစိပ်အပိုင်းတချို့မှာပြိပခါတွေမငြိမ်မသက်မှုတွေကတော့ရှိနေဆဲဖြစ်ပါရဲ့ရှင်။